COVID-19 ကာကွယ်ဆေးတွေပုံမှန်ရရှိလာတာဟာကမ္ဘာတဝန်းစီးပွားရေးအရာဒီနှစ်အတွင်းပြန်လည်နလန်ထူလာစေမယ်လို့မျှော်လင့်ရကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်္ဂါနေ့ကခန့်မှန်းလိုက်ပါတယ်။ဒီနှစ်မှာကမ္ဘာစီးပွားရေးဟာ 5.5 ရာခိုင်နှုန်းတိုးလာဖို့ရှိနေတယ်လို့ဆိုပါတယ်။ကာကွယ်ဆေးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့အထောက်အကူပေးမှာဖြစ်တဲ့အတွက်အစိုးရတွေအနေနဲ့မနစ်ကပိတ်ဆို့ကန့်သတ်ထားတာတွေကိုဖြေလျှော့ပေးနိုင်မှာဖြစ်ပါတယ်။2020ပြည့်နှစ်ကကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်ခဲ့တဲ့ကမ္ဘာစီးပွားရေးကျဆင်းမှုဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးဖြစ်ပါတယ်။ဒီနှစ်မှာကမ္ဘာစီးပွားရေး 5.5 ရာခိုင်နှုန်းတိုးလာဖို့ရှိတယ်ဆိုတဲ့ IMF ခန့်မှန်းချက်ဟာ2010ပြည့်နှစ်ငွေကြေးအကျပ်တဲကနေတိတိတသာပြန်လည်နလန်ထူလာခြင်းကစပြီးအလျင်မြန်တိုးလာတဲ့နှစ်အဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်။ကာကွယ်ဆေးတွေဟာကမ္ဘာစီးပွားရေးကိုပြန်လည်နလန်ထူလာစေဖို့အထောက်အကူပြုမယ်လို့မျှော်လင့်ရပေမယ့်ကပ်ရောဂါကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေအတွက်သက်ဆိုင်ရာအစိုးရတွေရဲ့ကူညီထောက်ပံ့မှုကိုလိုအပ်လိမ့်မယ်လို့ IMF ကတတိပေးထားပါတယ်ရှင်။